COVID ကရောဂါကာလမှာပြည်တွင်းကိုနယ်စပ်ဂိတ်တွေကနေတဆင့်အလုံးရင်းနဲ့ပြန်ဝင်လာကြတဲ့ပြည်ပရောက်အခြေခံလုပ်သားတွေအတွက်ပြည်တွင်းမှာဘလို့အလုံးကန်အခွင့်အလမ်းတွေဖန်တီးပေးနိုင်မလဲ VOE ကစုံစမ်းမေးမြန်းထားပါတယ်။အိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတို့ကိုရောက်ရှိနေတဲ့အခြေခံရွှေ့ပြောင်းလုပ်သမားတွေဟာ COVID ကရောဂါဖြစ်နေချင်းသူတို့ရဲ့လုပ်ငန်းခွင်တွေပိတ်သိမ်းတဲ့အခြေအနေနဲ့ကြုံရသလိုသက်ဆိုင်ရာနိုင်ငံကအာဏာပိုင်တွေရဲ့စီမင်းစည်းကမ်းတွေကြောင့်ပြည်ရင်းကိုပြန်လည်ဝင်ရောက်လာသူတွေပါ။အဲ့ဒီလိုပြန်ဝင်လာသူတွေကိုနဇက်ဂိတ်တွေကနေတဆင်လိုအပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့အတူအာဏာပိုင်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ပြီးမှသူတို့ရဲ့ဒေသအသီးသီးကိုပြန်လည်ပို့ဆောင်ပေးတာပါ။စားတောက်နေထိုင်ရင်းနဲ့အလုပ်ကန်အခွင့်အလမ်းအခက်အခဲတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ခွာသွားတဲ့သူတွေပြန်လည်ဝင်ရောက်လာတဲ့အခြေအနေမှာသူတို့ကိုအလုပ်ပေးဖို့အတွက်သက်ဆိုင်ရာဒေသအစိုးရတွေကလည်းစီစဉ်နေတယ်လို့သိရပါဗျ။စကိုင်းတိုင်းမှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူ 8,000 ကျော်နဲ့တရုတ်ဘက်ကနေပြန်ဝင်လာသူ 9,000 ကျော်အထိရှိနေပြီးနောက်ထပ်ပြန်ဝင်လာဖို့စီရင်ပေးထားတဲ့ပြည်တော်ပြန်ဟာ 6,000 ကျော်အထိရှိနေသေးတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရင်းအမြစ်ဝန်ကြီးဦးမိုးကျော်သူကပြောပါဗျ။စီရင်ပေးထားသူအားလုံးပြန်လည်ရောက်ရှိလာရင်တချို့ကိုအလုပ်ပေးနိုင်ဖို့စီစဉ်နေတဲ့အကြောင်းကိုဦးမိုးကျော်သူကအခုလိုပြောပါဗျ။
ခုစကိုင်းတိုင်းတွေမှာမျိုးစဘာဆိုက်ရီကလည်းရှိတယ်။အဲမျိုးစဘာဆိုက်ရီကတွေကကျွန်တော်တို့တိုင်းဒေသကြီးအစိုးရကစီမံခန့်ခွဲနေတဲ့နေရာမျိုးတွေပေါ့။အဲအဲ့လိုနေရာတွေမှာသူတို့ဆိုက်ပွေးမှာကြွန့်ကျင်ခဲ့တဲ့လူတွေပါလာရင်ဒီမျိုးစဘာထုတ်လုပ်ရေးလုပ်ငန်းတွေမှာသူတို့နေရာပေးပြီးတော့မှအလုပ်ပေးနိုင်ဖို့အတွက်တော့စီစဉ်နေတယ်။စီစဉ်နေဆိုစီစဉ်တော့မရှိသေးတဲ့ဘယ်လိုလုပ်မလဲဆိုတော့ကာကနာနာကျွန်တော်တို့လည်းမဆွဲရသေးဘူး
။တရုတ်နိုင်ငံဘက်တွားရောက်အလုပ်လုပ်ကင်သူများတဲ့ကချင်ပြည်နယ်မှာလဲဧပြီလ16ရက်နေ့ကစပြီးမနေ့ကအထိပြန်ဝင်လာသူဥယေဟာ9000နီးပါးအထိရှိထားတယ်လို့သိရပါဗျ။ဒါဟာကမ်ပိုင်တီနဲ့လွေချေကိတ်တွေကနေတဆင့်ပြန်ဝင်လာသူတွေပါ။ခုနှစ်ရက်ကနေထွက်ခွာအလုပ်လုပ်ကင်သူတွေတောင်ကနန်းနီးပါးပြန်လည်ဝင်ရောက်လာပေမဲ့သူတို့အတွက်အလုပ်ကင်အခွင့်အလမ်းကတော့ပြည်ရင်းမှာရှာပါနေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်းအမြစ်ဝန်ကြီးဦးစောဝင်းကပြောပါဗျ။
ကျွန်တော်တို့ပြည်နယ်ကတော့ဟိုသမားပတန်စာတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖက်ကန့်လူတွေနေရာမျိုးမှာကြောက်မြစ်ထွက်တယ်တနိုင်ဘက်လူနေရာမှာပင်းထွက်တယ်ဆိုတော့အထူးသဖြင့်တော့ဒီပြန်ကြလို့သမားတွေဒီတော်တော်များအမျိုးသားတွေဒီသဘာဝပြန်စာတာပေါ်မှာမိခိုးပြီးလောက်ကန်စာတော့တဲ့လူသမားတွေများတဲ့အတွက်ဒီနေရာတွေပဲသူ့ပုံမယ်လို့ကျွန်တော်ဟိုယူဆပါတယ်ဗျအခုလက်ရှိနေထားတိုင်းပဲအဲကျွန်တော်တို့ပြည်နယ်တွင်းမှာကျွန်တော်နိုင်ငံတွင်းမှာလောက်ကန်ခွင်လန်းနေဒီတက်ပို့ပြီးတော့မဖန်ဒီပေးနိုင်သေးဘူးဆိုရင်တော့အဲသူတို့ကတော့ရည်ကြီးရမျက်နှာနဲ့ပြန်သွားဖို့အများပါတယ်ကြာ
တနင်္သာရီတိုင်းအတွင်းမှာတော့နေရက်ပြန်လာသူအများစုကသူတို့လောက်ကန်နေတဲ့စိတ်ယုံအလုံယုံတွေပိတ်ထားခြင်းခဏပြန်လာတဲ့သဘောထားဖြစ်ပြီးတော့အခြေအနေတွေပြန်ကောင်းသွားရင်အများစုကထိုင်းဘက်ကိုပြန်သွားကြမယ်လို့သိရပါတယ
်ကျွန်တော်တနင်္သာရီတိုင်းကလုပ်ငန်းနဲ့လေရဆက်ပြီးလုပ်ငန်းဥပအထူးဦးစားပေးပြီးတော့လုပ်ကြတယ်တဲ့အဲ့တော့ဒီရေလုပ်ငန်းခွင်တဲ့ဝင်မယ်ဆိုရင်လည်းပဲဟောရှိပါတယ်ဗျတကယ်ကိုအလုပ်ကိုကျူစာပေးတော့လုပ်မယ်လူတွေအတွက်တော့အလုပ်ကတော့ရှိပါတယ်ဗျအခုချိန်ကတော့ဒီကိုဗစ်ကာလကိစ္စဖြစ်နေတဲ့အတွက်ကတကဘာလို့ပါပဲနော်အလုပ်ကေရောအများကြီးထိခိုက်ပြီးတော့ဖြစ်နေကြတဲ့နေသားပါအဲ့မဲ့ဒါတော့ဟိုကဘာနဲ့ချီပြီးဖြစ်လာတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ဒီအားလုံးလည်းဖြတ်ကျော်ရမှာပဲလေ
ဒါကတော့တနင်္သာရီတိုင်းအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရင်းအမြစ်ဝန်ကြီးဦးကျော်မင်းပြောသွားတာဖြစ်ပါတယ်ပြည်ပလုပ်သားတွေအလုံးရင်းနဲ့ပြန်လည်ဝင်ရောက်နေတဲ့နေဆက်ဒေသကပြည်နယ်တွေမှာဘို့အဆင့်အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအဖွဲ့တွေကိုဆေးလွှတ်ပြီးကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုကြီးကြပ်နေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ပြည်တော်ပြန်တွင်ယောဂကင်းရှင်မှုကျန်းမာရေးစစ်ဆေးပြီးအသွာလာကန့်သက်တာတွေကိုသက်ဆိုင်ရာဒေသအလိုက်စီစဉ်ဆောင်ရွက်နေပေမဲ့ကိုဗစ်ကာလအတွင်းမှာသူတို့တွေရဲ့အလုပ်ကံအခြေအနေဟာအခက်အခဲတွေရှိနေတယ်လို့သိရပါဗျ။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။